ဒီနေ့ပေါ့လေပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာဦးမင်းအောင်နဲ့ပတ်သက်ပြီးတော့ပေါ့ဆုံးဖြတ်ချက်ချလိုက်တာလေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေဦးနိုင်ကျွေအေးအနေနဲ့နည်းနည်းပြောပြပေးလို့ရမလားခင်ဗျဆရာလည်းပဲအဲ့မှာသူဦးမင်းအောင်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ထဲမှာပါတော့လေအဲ့ဒါလောက်ကျွန်တော်မေးကြည့်ရပါခင်ဗျဟုတ
်ကဲ့ကျွန်တော်တို့ကပထမစုံစမ်းစစ်ဆေးရေးအဖွဲ့အစီအစဉ်တော်16ရက်နေ့မှာတင်လိုက်တာအစီအစဉ်တော်တင်ပြီးကြမှာဒီအစိုးရအဖွဲ့ရုံးကစုံမြတ်တာလေးကိုပေါ့ဒီတော်စုခုံရုံးကိုတင်တာလို့ခဏရဆိုင်ပေးပါဆိုပြီးတော့ကျွန်တော်တို့စာရောက်တယ်ပေါ့ကျွန်တော်တို့စီနာတာတင်ပြီးကြမှာအဲ့တော့ကျွန်တော်တို့ကဒီနေ့ကိုရဆိုင်ပေးမသိဘူးကျွန်တော်ပထမအဆုံးမဲခွဲပြီးစုံပြတယ်ဒီနေ့လေအဲ့လိုမဲခွဲပြီးစုံပြပြီးတဲ့အခါမှာကျွန်တော်တို့ဒီကျွန်တော်တို့ကစီနာတာကိုကျွတ်တော့မှတင်တာပေါ့ဒီဆိုဆိုချက်ကိုဟိုမှန်ကန်ကြောင်းဟိုထောက်ခံပြီးအရေးယူဖို့အတွက်ကျွန်တော်မဲထပ်ပြီးခွဲတယ်တစ်ခါပေါ့ဒီဝဲကိုဆက်ပြီးတော့ရဆိုင်ပေးမသိမဲမှာကကျွန်တော်ထောက်ခံမဲကဟိုပါပေါ့33မဲ33မဲ17မဲဟုတ်ဟောအဲ့ကျွန်တော်တို့အဲ့ဒီဟိုဆိုဆိုဖြစ်တဲ့ချက်ကိုဆိုဆိုဖြစ်တဲ့ဘွယ်ကသုံးဖြတ်ချက်မှာကြတော့မဲကကျွန်တော်တို့ဟိုထောက်ခံမဲကကျွန်တော်တို့ဆိုတော့38မဲတန်ကောမဲက10မဲအဲ့ဒါလည်းကျွန်တော်တို့ဆိုဆိုဖြစ်တဲ့ဆိုဆိုဖြစ်တဲ့ချက်ကဒီဟိုလွတ်တော်မှာအဲ့လိုဆုံးဖြတ်ချက်ချလိုက်တာပေါ့
အဲ့ဒီမှာလေတော့အမှတ်18ဦးကနေပြီးတော့ဆွဲပြီးတော့တင်တဲ့ကိစ္စကိုပေါ့ဆရာတို့ကစုံစမ်းရတာပေါ့လေအဓိကကဘာများဆွဆွဲထားတာလဲခင်ဗျာဦးမင်းအောင်ပေါ့ပါအ
ဓိကတော့ကျွန်တော်တို့စီမံကိန်းတရရက်ကိုအကောင့်ထဲပေါ်ဆောင်ရတော့မယ်ဆိုရင်လွတ်တော်ကိုတင်ပြရမယ်ဆိုတော့ကျွန်တော်တို့ဝစီဘုံကျင်းရဥပဒေပါပေါ့အဲ့ဒီ136ခါကြီးပေါ့အဲ့ဒီကိစ္စမှာဈေးငါးစီးကိစ္စမှာဒီတော်တော်ကိုချမပြပဲနဲ့ဒီလိုအောက်ချင်ပါတယ်။ဆောင်ရပြီးတော့တင်လာပါတစ်ချိန်နဲ့ကုမ္ပဏီကိုတင်လာပါပေါ်ပလိုက်တဲ့ကိစ္စပါ။ဒီကတော့အဲ့ဒီဈေးကိစ္စပါပဲ။ဒီက
တာဝန်မကျေဘူးဆိုတဲ့ကိစ္စဒါကိုပြောတာလား
။တာဝန်မကျေတော့အခုကျွန်တော်တို့စုံစမ်းစည်းရေးဖွဲ့မှာပြည်သူတွေကတက်တည်တက်ကနေပြီးတော့16ထိကျွန်တော်တက်တည်တွေထွက်တယ်။အဲ့ဒီဟာတွေကတော့သူတို့စီမံလုပ်ငန်းနဲ့ပတ်သက်တဲ့ဈေးတွေမှာအဖြတ်ပိုင်းမပေးဘဲနဲ့ငွေကြေးကောက်ခံတဲ့ကိစ္စ။ဒါအဲ့ဒီဈေးတွေမှာအသားဈေးတွေကလေလံဈေးတွေဒါအကြီးမြင့်ပြီးတော့ပုံစံတော့အသားဈေးတွေဒါပြက်ပြီးတော့စီမံပြန်မထိနိုင်တဲ့ကိစ္စ။နောက်ကျွန်တော်တို့ကရိုးလိုင်စင်တွေဟာအပြိုင်ဆိုင်ဒါအကြီးပြိုင်ဆိုင်ဈေးခေါ်ပြီးတော့ကရိုးကတွေကတော့အားနဲ့900ထိမြင့်တက်သွားတဲ့ကိစ္စ။အဲ့ဒီကိစ္စတွေကပါတာပေါ့ဗျာ။အဲ့ဒါတော့ဆွဲချက်ပါဒ
ီနေ့ပါတဲ့အချက်တွေပေါ့။အခုတန်းရတာပေါ့ဝန်ထမ်းတွေကနေပြီးတော့ဟိုတာဝန်မကြည့်တာလားဒါမှမဟုတ်ဝန်ကြီးကိုယ်တိုင်တာဝန်မကြည့်တာလားဆရာတို့ဘယ်လိုများစုံစမ်းစစ်ဆေးတွေ့ရှိရလ
ဲ။အဲ့ဒါကကျွန်တော်တို့ကဝန်ထမ်းတွေကိုစစ်ဆေးခွင့်ရခဲ့မယ်ဆိုရင်ကျွန်တော်တို့ကစောက်ပြလို့ရတယ်။အခုကဝန်ထမ်းတွေစုံစမ်းစစ်ဆေးရဲ့ဖွဲ့ကိုလာပြီးထွက်ဆိုအတွက်အစိုးရကသူကတားထားတယ်ဝန်ကြီးကတားထားတဲ့အတွက်အဲ့ဒီဟာကိစ္စကသူ့ရဲ့တာဝန်ခံမဲ့ပုံမျိုး
ဝန်ထမ်းတွေမတွားဖို့အတွက်တားတာသူကအစိုးရအဖွဲ့ကတ
ားတာကျွန်တော်တို့ကစာနဲ့ခေါ်တယ်သူကစာနဲ့ပြန်လာတယ
်ဟုတ်ကဲ့အစိုးရအဖွဲ့ကတားတာလားဒါမှမဟုတ်ဝန်ကြီးကတားတာ
ဟုတ်ပါတယ်အစိုးရအဖွဲ့ပါဒီကိစ္စနဲ့ပတ်သက်လို့စစ်ဆေးခံဖို့တွားရောက်ရမလို့ဆိုတဲ့အချက်နဲ့သူကတားလိုက်တယ်အဲ့တော့ကျွန်တော်တို့ကညွတ်တော်ရဲ့လုပ်ငန်းခွင့်စုံစမ်းစစ်ဆေးရေးကဌာနဆိုင်ရာများကိုခေါ်ယူစစ်ဆေးပိုင်ခွင့်ရှိသည်လို့လုပ်ငန်းခွင့်ဥပဒေထဲမှာပါတယ်ဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုဝန်ထမ်းကိုစစ်ဆေးပိုင်ခွင့်မရခဲ့ဘူး
ကျောလည်းပြောနေကြတာဒါဒီကိစ္စပေါ့လေဟို NLD ပါတီနဲ့ဟိုပေါ့ဒီရခိုင်မျိုးသားပါတီနဲ့ဂျားထဲမှာဖြစ်တဲ့ပြဿနာဆိုပြီးပြောတယ်ဆရာဆရာတော့ဘယ်လိုများသုံးသပ်များ
ရေမှုရတာတော့တကယ်ဟိုအကြောင်းလို့တော့များတော့ဒီမှာဒါပေမဲ့ဝန်ကြီးတယောက်ကိုဆက်ဆက်ပြစ်ပင်ချက်ကိုတော့ဝန်ကြီးကလွတ်တော်မှာသေချာတာရှာစုံစမ်းစစ်ဆေးအဖွဲ့ရှိမှာသေချာတာတစ်ချက်ချင်းချပြပြီးတော့ရှင်းလင်းထုတ်ချေသွားခဲ့ရင်တော့ဒါအဲ့ဒီသူ့ရှေ့သွားပြီးကြမှာဟိုဘက်ကဒီဘက်ကလောက်တယ်ဆိုရင်တော့ဒါနိုင်ငံအကြောင်းတို့ဘာတို့ခုခုမုန်းနေမှုတို့ကြောင့်လို့ပြောလို့ပဲရတယ်ဒါပေမဲ့ကျွန်တော်စုံစမ်းစစ်ဆေးအဖွဲ့ကဒါဝင်ကြီးကိုခေါ်စစ်တဲ့အခါဝင်ကြီးကအဲ့ဒီအချက်ကိုချက်လုံးကိုအကားတစ်ခုလည်းနဲ့ဖြေသွားတယ်သူကဒါပေါ်စီပုံနဲ့မညီလို့ကျွန်တော်ဥရနဲ့မညီလို့မဖြေရမလို့ဘူးပြက်ပြဲတယ်ဆိုအဲ့ဒီဟာမျိုးကိုကိုယ်ကဖြေသွားတယ်တစ်ချက်ချင်းကျွန်တော်တို့ကျွန်တော်ကဖြေထုတ်ရှေ့သွားစေချင်တာအဲ့ဒါဆိုရင်တော့ဒါအဲ့လိုဖြည့်ချင်းနေကျနာခုကအဲ့လိုမဖြည့်ချင်းခဲ့တဲ့အတွက်လည်းအဲ့ဒါတွေဖြစ်လာတာပါတော့
ဟုတ်ကဲ့ဆိုတော့နောက်ပြီးအခုအပိုင်းမှာလည်းပဲဒီမဲခွဲတဲ့အချိန်မှာပေါ့လေကြည့်လိုက်တော့အခုကဆိုတော့နောက်ဆုံးအချိန်မဲခွဲတာမှာ38မဲ8မဲပေါ့လေပထမတစ်ချိန်တော့ကတော့ပေါ့17မဲပေါ့ထောက်ဟိုကန့်ကွက်တာ17မဲဖြစ်တယ်အခုကနောက်ပိုင်း8မဲဖြစ်သွားတယ်ဆိုတော့
အခုကအချိန်မှာလွတ်တော်ဥက္ကဋ္ဌမပါဘူး
အဲ့ဒါ
ကြောင့်44မဲနဲ့ဆုံးဖြတ်တယ် နောက်တစ်ချိန်မှာလွတ်တော်ဥက္ကရာကိုယ်တိုင်လွတ်တော်ဥက္ကရာဒါဖွဲ့စည်းပုံရသူကမဲပေးပိုင်ခွင့်ရှိတယ်ရှားနေပိုင်ခွင့်ရှိတယ်သူကအဲ့ဒါသူကနောက်သူပထမသူကသုံးချက်တဲ့ကမှာသူကမဲမပါဘူးနောက်မဲခွဲတဲ့ကမှာတော့သူကဝင်ပါပြီးတော့မဲပေးတာပေါ့အဲ့တော့55မဲဖြစ်သွားတယ်အဲ့တော့38မဲနဲ့10မဲဖြစ်သွားတာ55မဲ
ဆိုတော့အဲ့တော့38မဲနဲ့10မဲဖြစ်သွားဆိုတော့ဒီ38မဲထဲမှာတော့ NLD ပါတီကအမတ်တွေကိုယ်တိုင်ကိုပါနေတဲ့ပါနေတယ်ဆိုတာလေတိတာထင်ရှားတာပေါ့အခုတိုင်းဆိုလို့ရှင်ဒီ
အဲ့ဒီဟာကတော့လေကျွန်တော်တို့ NLD အမတ်မှာက6ယောက်ရှိတာမှာတယောက်ကနှုတ်ခွတ်တာ
ဟုတ်ကဲ့
တယောက်ကနှုတ်ခွတ်တော့ကျွန်တော်က8ယောက်ပဲကျန်တယ်ဝင်းကြီးတုံးတယ်မှာအဲ့ဒီမှာချင်းတိုင်းသားဝင်းကြီးစီပင်ဝင်းကြီးဝင်းကြီးတုံးနဲ့ကျွန်တော်တို့လက်ရှိကိုယ်စားလှယ်တဲ့က8ယောက်ပဲရှိတယ်
အဲ့ရှင်မဲပဲထောက်ဥမေအောင်ဘက်ကနေပြီးတော့ပါတဲ့သဘောမျိုးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ကုတိုင်းဆိုလို့ရှိရင်ပေါ့လေဝင်းကြီးကျုပ်ဘက်ကနေပြီးတော့ဗာများဆက်လို့မယ်လို့သုံးသပ်မိလဲခင်ဗျာ
တော့ကျွန်တော်တို့တော့မသိဘူးပေါ့ဒါသူ့ဘိုင်းကတော့ဒါလွတ်တော်ဘိုင်းကတော့မဲဆွေးထုတ်ပြတ်ပေါ့သူ့ရဘိုင်းကတော့သူရှေ့ကဘွက်ကြီးကိုကုနေတဲ့ညီမကြီးခုံရုံးကိုရင်ထားတဲ့သူ့တော့ကျွန်တော်တို့ကြားရတယ်ပေါ့အဲ့ဒီအထက်အချင်းဆုံးဖြတ်တာတော့ကျွန်တော်တို့ကဘယ်လိုဆိုတော့ကျွန်တော်တို့လည်းပြောနိုင်နေပေါ့ဒါလွတ်တော်ကဆုံးဖြတ်ချက်ပေါ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
Thank you.